နေပြည်တော်မှာအမှုချုပ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါက်ဆန်းစစ်ကြီးကိုမေလ24ရက်နေ့ယုံကျင်းကြရင်အွန်လိုင်းကတစ်ဆင့်မဟုတ်ပဲတရားခွင်မှာလူကိုယ်တိုင်တရားရုံးထုတ်မှာဖြစ်ပါတယ်။တရားစွဲခံထားရတဲ့ဒေါက်ဆန်းစစ်ကြီးကိုယ်တိုင်တရားခွင်မှာလာရောက်အမှုကျမ်းနာရမယ်လို့တရားသူကြီးကဒီကနေ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့အခုထိတွေ့ဆုံတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့ဒေါက်ဆန်းစစ်ကြီးရဲ့အကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မက်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
နေပြည်တော်မှာပုံမှန်၅ခုနဲ့တရားစွဲခံရပြီးအမှု၆မှုကိုရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုနောက်တစ်ချိန်ယုံကျင်းကြရင်လူကိုယ်တိုင်တရားခွင်ကိုလာရောက်ရမယ်လို့နေပြည်တော်စပူသီမြို့နယ်တရားရုံးတရားသူကြီးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့ညွှန်ကြားချက်အရတောင်ဆန်းစုကြည်နေတဲ့အိမ်သားမှာအမှုစစ်ဆေးနိုင်မဲ့အထူးနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တဲ့အကြောင်းတောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောက VOA မြန်မာပိုင်းကိုပြောပါတယ်။
တော်စားကြည့်ချင်တယ်ဆိုပါဝင်ရမယ်ဒီမှုတွေဒီကတော့မရှိနေသေးဘူးဒီလိုစီဒီကွန်ဖရင့်တင်းနဲ့မရှိသေးဘူးရုံးထုတ်ပြီးစစ်ဖို့ကြားပါတယ်ရုံးထုတ်တဲ့နေရာမှာလည်းဒီတရားရုံးနဲ့သဘူတီတရားသူကြီးရနေပြီးတော့မှသဘူတီတရားရုံးနဲ့ဒီအမှုနံပါတ်နဲ့ပဲဒါမဲ့ရုံးနေရာဟိုနေရာပြောင်းပြီးတော့စစ်ဖို့ကြားပါတယ်အဲ့ဒီနေရာကတော့ကျွန်တော်တို့စေရစိတ်တက်ကိုသေးရလမ်းတလမ်းပေါ့ဗျာအဲ့တော့အဲ့ဒီဥစ္စာကကျွန်တော်တို့ပြည်ထောင်စုတော်ဆောင်ကြီးဖွင့်နေတဲ့အိမ်ပေါ့အိမ်နဲ့ညီချက်ကျွန်တော်တို့ရပါတယ်။ဒါအဲ့ဒီမှာချက်ဖို့24ရက်နေကြုံကြုံရောက်ပြီပါတယ်
။ဒီကနေ့အွန်လိုင်းပေါ်မှာရုံထုတ်တဲ့အချိန်အမှုအထွတ်ရှင့်နေဥက္ကမောင်စောရှောက်ထားခွင့်ရခဲ့ပေမဲ့လို့အမှုတွေဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တီးတန့်တိုင်ပင်ဆွေးနွေးမှုတွေအခုထိလုပ်ခွင့်မရသေးပါဘူး
။စီစဉ်ထားတာကအမှုတွေနဲ့ရှင့်နေပြေဖို့ဆိုတာဖြစ်တဲ့အတွက်ရေးကိုပေါ်ပြီးတော့ပေးပါတယ်။ဒီအတင်ပြထားလို့ရှိပါသေးတယ်လို့ပြောပါတယ်။တရားစီရင်ဘယ်လိုပဲဖြစ်ဖြစ်ဒီအချိန်မှာတော့ဒီကိုယ်တိုင်ကြီးလုံးဝရောက်လာတော့မယ်ဖြစ်တဲ့အတွက်ကြောင့်ဒီမြို့ပြည်နဲ့ချင်းကြီးတွေ့ရကြတာလေလုံးလုံးအချင်းကြီးသွားပါသေးတယ်လို့တရားစီရင်ပြောပါခင်ဗျာ။အဲ့မှာတော့စာတစ်ချီကပြန်လေးပါတယ်။လုံးလုံးအချင်းကြီးသွားမယ်ဆိုတာဘာလို့ဆိုလို့တလဲ။အဲ့ဒါနဲ့ကျွန်တော်ထွက်ပြီးတော့စာတစ်ချီကိုပြောပြပါတယ်။အခုပြင်နေသေးတဲ့ချင်းကြီးနဲ့ပြည့်ကြရတယ်ဆိုတာကစွတ်စွဲခံရသူတယောက်ရဲ့အခွင့်အရေးအဲ့တော့အလုပ်ပေးဖို့ပြရမယ်အချိန်မှာတစ်ခါကနောက်နေနေတဲ့အချိန်မှာတရားသူကြီးကရုံးချင်ကိုရောက်လာပြီဆိုရင်တရားရုံးအနေနဲ့လည်းပဲဒါစီစဉ်လို့ရတဲ့ဖြစ်ထားကိုသူပြောပြတာပါလို့ပြတစ်ချက်ထဲမှာလည်းတရားသူကြီးကိုကျွန်တော်မြေတားရက်ခံပါတယ်ကျွန်တော်တို့ရုံးချင်မှာပြရပြီဆိုရင်လည်းကျွန်တော်တို့တုံ့ပြန်နေ instruction ယူတဲ့နည်းနဲ့ကျွန်တော်ကပြရနေတာတခုပါစီစဉ်ပေးဖို့မြေတားရက်ခံပါတယ်လို့ကျွန်တော်ပြောလိုက်ပါတယ
်ပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှေ့ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်အချင်းချင်းပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကကြီးတို့အပြင်တဘာဝဘီအန်ရဲ့ထိမ့်သိမ်းကာကွယ်ရေးဥပဒေပုံမှ25နဲ့ကအမှုကနှစ်ခုစုစုပေါင်းနေပြည်တော်မှာအမှု6မှုနဲ့ဒေါက်ဆန်းစုကြည်တရားရင်ဆိုင်နေရတာပါရန်ကုန်မှာတော့စိုးရလူဝက်ချက်ဥပဒေပုံမှ31ခါငယ်နဲ့အမှုတမှုဆွဲထားပါတယ်ဒီနေ့နေပြည်တော်မှာအမှုချာနာပွဲကိုဗီဒီယိုကွန်ဖရင့်နဲ့အွန်လိုင်းကနေလုပ်ခဲ့တာပါ။နိုင်ငံတော်အချင်းချင်းပြက်အောင်လုပ်မှုဥပဒေပုံမှ124ကကြီးနဲ့အမှုမှာဒေါက်ဆန်းစုကြည်နဲ့အမှုတရွဲတဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီနေ့အွန်လိုင်းပေါ်ကနေရုံထုတ်ခဲ့ပါတယ်။သူတို့အားလုံးကြမ်းကြမ်းမာမာရှိပုံရပါတယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။
တယောက်နဲ့တယောက်သူတို့အချင်းချင်းနဲ့လည်းဆက်ဆက်ကြပါတယ်ကြမ်းမာရလားဒီကောင်းရလားအားကြီးဖြစ်ပါတယ်။လူကြီးမှာတော့3ယောက်စလုံးကကျန်ရမှမှရှိတဲ့ပုံပေါ်ပါလေ
။အစိုးရလူဝက်ချက်များအဥပဒေပုံမှ31ကငယ်နဲ့ဒွန်ဆန်းစုကြည်ကိုရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာတရားစွဲထားတဲ့မှုနဲ့ပတ်သက်လို့တော့မေလ20ရက်နေ့မှာယုံကြည်ရှိပါတယ်။အခုလိုဒွန်ဆန်းစုကြည်ကိုနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှု9မှုဆွဲထားပေမဲ့လို့ဒီမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာတော့ဒွန်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်။လာမဲ့ယုံကျင်းတွေကြရင်လေအမှုတွေကိုစတင်စစ်ဆေးမှလားဆိုတာမပြောနိုင်သေးဘူးလို့ရှင်းနေကြီးဥက္ကမောင်စောကပြောပါရရှင်
မက်ခင်ဖြူထွေးပြောပြပေးခဲ့တာပါခင်ဗျာ